အာဖဂန်သဘောအဖွဲ့တွေကိုကူညီထောက်ပံ့ပေးပြီးတော့ဆိုဗီယက်တပ်ဖွဲ့တွေအာဖဂန်မှာရှုံးနိမ်သွားအောင်လှုပ်ဆောင်ခဲ့သူအဖြစ်သမ္မတရော်နယ်ရီဂန်ကိုအတိအမှတ်ပြုပြောဆိုကြလေရှိပေမဲ့ဒီလိုဖြစ်လာအောင်သမ္မတဂျင်မီကာတာအစိုးရကအခြေခံအုတ်မြစ်တွေချပေးခဲ့တာဖြစ်ပါတယ်။သူသမ္မတဖြစ်စကာလာကနိုင်ငံသားရေးမူဝါဒပိုင်းမှာအတွေ့အကြုံမရှိသူအဖြစ်သတ်မှတ်ခံထားရတဲ့သမ္မတကာတာဟာဆိုဗီယက်ပြည်ထောင်စုကအာဖဂန်ကိုဝင်မသိမ်းပိုက်ခင်ကတည်းကအာဖဂန်သဘောအဖွဲ့တွေကိုလျှို့ဝှက်ကူညီထောက်ပံ့ပေးနေခဲ့တာပါ။အဲဒီလိုလှုပ်ဆောင်မှုကိုကြီးစင်းအဖြစ်သမ္မတကာတာဟာဆိုဗီယက်နဲ့နှစ်နိုင်ငံအကြားတင်းမာမှုတွေရော့ကြအောင်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲထိတ်တန့်ရင်ဆိုင်သွားဖို့ကိုလည်းဝင်မလေးဘူးဆိုတာကိုတွေ့ရှိနိုင်မှာဖြစ်ပါတယ်။သမ္မတကာတာဟာဘာသာရေးကန့်ဆိုင်သူကိုကျင့်တရားကောင်းမွန်သူဆိုပြီးတော့လူတွေကမြင်နေတာဟာသူသမ္မတအဖြစ်ကအနားယူသွားပြီးတဲ့နောက်မှာလှုပ်တဲ့လှုပ်ဆောင်မှုတွေကိုကြည်ပြီးတော့ပြောနေကြတာဖြစ်ပြီးတော့တကယ်တော့သူ့မှာကြမ်းတမ်းခတ်ထန်တဲ့စိတ်လိုအပ်ရင်နျူကလ িয়ার လက်နက်အပောင်းဝင်တက်အင်အားကိုအတုံးချလိုတဲ့စိတ်တက်လည်းရှိပါတယ်လို့အရီဇိုနာတက္ကသိုလ်ကပေါင်းပေါက်ခတ်တူဖြစ်သူဒေးဗစ်ဂစ်ပစ်ကပြောပါတယ်သမရကာတာအုံမြင့်ချပေးခဲ့တဲ့အာဖဂန်သဘုံအဖွဲ့တွေကိုလျှို့ဝှက်ကူညီထောက်ပံ့ရေးအစီအစဉ်က1989ခုနှစ်မှာဆိုဗီယက်ပြည်ထောင်စုတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာပေးလိုက်ရတဲ့အခြေခံအကြောင်းတရားဖြစ်ခဲ့တာလို့ဆိုပါရရှင်။